မြန်မာနိုင်ငံကပဋိပက္ခတွေကူညီဖြည့်ရှင်းပေးဖို့အာဆီယံကချမှတ်ထားတဲ့အချက်၅ချက်ကိုမြန်မာအာဏာသိမ်းစစ်ကောင်စီကပူးပေါင်းဆောင်ရွက်ခြင်းမရှိတဲ့အတွက်အခြေအနေတွေတိုးတက်လာခြင်းမရှိဘူးလို့ပြင်သစ်အစိုးရကပြစ်တင်ဝေဖန်လိုက်ပါတယ်။ဧပြီလ24ရက်နေ့ကအင်ဒိုနီးရှားမှာအာဆီယံခေါင်းဆောင်တွေနဲ့မြန်မာအရေးဆွေးနွေးခဲ့ပြီးမှပြင်သစ်အစိုးရကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ဒါ့အပြင်မြန်မာပြည်သူတွေရဲ့ဆန္ဒနဲ့အညီအာဆီယံအဖွဲ့ဝင်နိုင်ငံတွေရဲ့မြန်မာနိုင်ငံပဋိပက္ခပြည်ရှင်ရေးနဲ့ပတ်သက်တဲ့လှုပ်ဆောင်ချက်တွေနဲ့ဤလမ်းတွေကိုထောက်ခံသွားမှာဖြစ်ကြောင်းပြင်သစ်နိုင်ငံသားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါအပြင်မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီရဲ့လုံခြုံရေးတပ်ဖွဲ့တွေကကျူးလွန်နေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုချက်ချင်းရပ်ပြီးအမျိုးသားညီညွတ်ရေးအစိုးရ NUG CRPH အပါအဝင်ဒီမိုကရေစီလိုလားတဲ့အဖွဲ့တွေအားလုံးပါဝင်တဲ့တွဲဆုံဆွေးနွေးရေးတရက်ကိုလှုပ်ဆောင်ဖို့ဟာမြန်မာနိုင်ငံကပဋိပက္ခတွေအဆုံးသတ်နိုင်ဖို့အတွက်အရေးကြီးတဲ့ကိစ္စဖြစ်ကြောင်းကိုလည်းပြောဆိုထားပါတယ်။ပြည်내ရဆက်မှုတွေကြားကနောက်မတွန်ပဲတတိရှိစွာဒီမိုကရေစီရေးအတွက်တိုက်ပွဲဝင်နေတဲ့မြန်မာပြည်သူတွေကိုထောက်ခံပါကြောင်းကိုလည်းပြင်သစ်အစိုးရကထပ်မံအတည်ပြုပြောဆိုပါတယ်။